မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးစတဲ့ကဏ္ဍအသီးသီးမှာအမျိုးသမီးတွေရဲ့ပါဝင်မှုအထူးသဖြင့်ဆုံးဖြတ်ချက်ချနိုင်တဲ့ခေါင်းဆောင်မှုအပိုင်းမှာအားနည်းနေတာကြောင့်အဲ့ဒီနေရာတွေမှာအမျိုးသမီးတွေပါဝင်မှုတိုးမြင့်လာရေးနဲ့ဆိုင်တဲ့ပညာပေးဟောပြောပွဲတစ်ခုကိုမြန်မာနယ်ပွားအမေရိကန်အမျိုးသမီးအငင်းစာဒုတိယဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်ကဦးဆောင်ပြီးတော့ဒဂုံတက္ကသိုလ်မှာဒီကနေ့ကျင်းပခဲ့ပါတယ်။အပြည့်အစုံကိုတော့ဟောပြောပွဲမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုဇော်ဝင်းလှိုင်ကပြောပြပေးပါမယ်ရှင်။
ပြည်ထောင်စုရေးဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေဖော်ဆောင်နေတဲ့လက်ရှိကာလမှာအမျိုးသမီးတွေရဲ့ပါဝင်မှုပိုပြီးအရေးကြီးလာနေကြောင်းအမျိုးသမီးအဖွဲ့အစည်းတွေအပါအဝင်နိုင်ငံရေးလှည့်လာသူတွေကထောက်ပြပြောဆိုနေကြတာတွေလည်းရှိနေပါတယ်။မြန်မာနိုင်ငံရဲ့လူဦးရေထက်ဝက်ကျော်ဟာအမျိုးသမီးတွေဖြစ်တာကြောင့်ညီညာရေးနဲ့တိုင်းပြုပြည်ပြုအရေးတွေမှာသူတို့ရဲ့သဘောထားအတန်တွေပါမလာခြင်းဟာ50ရာခိုင်နှုန်းရဲ့သဘောဆန္ဒတွေလှည့်ရှင်းတယ်လို့ဖြစ်နေတယ်လို့ဆိုပါတယ်။ဒါကြောင့်လဲမြို့သမီးတွေရဲ့စွမ်းဆောင်ရည်မြင့်မားပြီးဆုံးဖြတ်ချက်ချနိုင်တဲ့နေရာတွေမှာပို့ပြီးပါဝင်လာနိုင်အောင်ရည်ရွယ်ပြီးတော့ဒီကနေ့တကုံတက္ကသိုလ်မှာတက္ကသိုလ်ဆရာဆရာမတွေနဲ့အကြောင်းသူအကြောင်းသားတွေအတွက်ဟောပြောပွဲတွေပြုလုပ်ပေးတာလို့မြန်မာနယ်ပွားအမေရိကန်အမျိုးသမီးဒုတိယဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်ကပြောပါတယ
်ကျမသူတို့စီသူတို့လေးတွေနားလည်စီချင်တာကပေါ့နော်သူတို့ရဲ့အတန်သူတို့ရဲ့စိတ်ဝင်စားချက်တွေသူတို့ရဲ့လုံနိုင်တဲ့အရေးချင်းတွေအရန်တန်ဖိုးရှိတယ်လို့ကျမပြောချင်တာပါဘာလို့လဲဆိုတော့တခါလေကြလို့ရှိရင်ထုံနှန်းစနစ်အရာတော့မြန်မာထုံးနှံစင်လာရတခါလေကျအမျိုးသမီးတွေကိုအတမထွက်ဖို့အများအားတိုက်တွန်းတာတွေရှိနေတယ်ဆိုတော့ကလေးတွေကတခါလေကျလည်းအဲ့လိုခံစားရတဲ့အခါကျသူတို့ကိုယ်၌သူတို့ရဲ့အတန်ဆိုတာသူတို့ရဲ့အတွေ့အကြုံတွေသူတို့ရဲ့ခံစားချက်တွေကတိတ်ပြီးတော့တန်ဖိုးမရှိဘူးလို့သူတို့ထင်သွားကြတယ်အဲ့ဒါအတွက်ကိုကျွန်မပြန်လာပြီးတော့သူတို့ရဲ့ဥစ္စာတွေအလုံးကဟိုဒီအရင်မဲ့အရေးကြီးပါတယ်နောက်ပြီးတန်ဖိုးရှိပါတယ် and ဒီအခုအချိန်မှာပေါ့နော်မြန်မာနိုင်ငံတိုးတက်ရေးအတွက်ရှေ့သွားနိုင်ဖို့အတွက်အမျိုးသမီးတွေရဲ့အသံအရန်လိုအပ်နေပါတယ်လို့ကျွန်မပြောချင်တာပါ
ဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်နေတဲ့ကာလအတွင်းမြန်မာအပအဝင်နိုင်ငံတကာကစစ်ဖက်အရာရှိတွေကိုအမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်မှာနေ့တန်ကြာခေါင်းဆောင်မှုတင်နန်းတွေကိုပို့ချပေးခဲ့သူလည်းဖြစ်ပါတယ်သူတင်ကြားပို့ချပေးလိုက်တဲ့မြန်မာအကြောင်းသားတွေကတက္ကသိုလ်မှာဆရာတွေဖြစ်လာကြသူတွေရှိလာပြီးအဲ့ဒီဆရာတွေက Gender Studies ကျားမအခွင့်အရေးနဲ့ဆိုင်တဲ့ဘာသာရပ်ကိုမြန်မာနိုင်ငံမှာတဖြည်းဖြည်းတင်ကြားလာနေကြတာကိုတွေ့ရတဲ့အတွက်ဝမ်းသာမိကြောင်းဒေါက်တာမီမီဝင်းဘတ်ကပြောပါတယ်။ကျောင်းသင်ကန်းစာတွေထဲမှာအမျိုးသမီးတွေရဲ့ဆွမ်းဆောင်ရည်ကိုမြင့်တင်ပေးမဲ့သင်ကန်းစာတွေထက်တင်ပေးနိုင်ရင်ကောင်းမယ်လို့ယူဆကြောင်းဒဂုံတက္ကသိုလ်ရှေးဟောင်းသုတေသနဌာနမှာအချိန်မှန်ကြူတာဖြစ်တာဝန်ထမ်းဆောင်နေတဲ့မှတ်နင်းကေတရာဇော်ကပြောပါတယ်
တန်းစာဝင်စာတွေမှာဒီလိုတင်မယ်ဆိုတာတော့ကောင်းပါတယ်ဒီအမျိုးသမီးစွမ်းဆောင်ရည်ဒီလိုဆိုခုနကပြောသလိုကာချာလူရတမီမနိုင်ငံမှာလူမင်းကလေးများဆိုတာကာချာနဲ့ပြည်နေကြတာပေါ့နော်ဒီလိုမလုပ်ရဲမပြောရဲမဆိုရဲတွေရှေ့ထွက်ဖို့မရဲဘူးဖြစ်နေတယ်ဆိုတော့ဒီလိုမျိုးဒီလိုပွဲလေးတွေလုပ်ပေးခြင်းအဖြစ်ဒီပို့ပြီးတော့စိတ်သက်ခွန်အားရရလာတယ်ပေါ့ပို့ပြီးတော့ဒီလိုလုပ်လို့ရပါလားဒီလိုမျိုးလုပ်နိုင်တယ်လုပ်လို့ရတယ်ဆိုပြီးတော့စိတ်ဓာတ်တွေမြင့်တင်လာပေါ့နော်။ဆိုတော့ဒီလိုဒီအတန်းပညာတွေမှာဒီလိုမျိုးနေနဲ့ subject တစ်ခုနေနဲ့ပါမယ်ဆိုလို့ရှိရင်လည်းကောင်းပါတယ်လို့မှတ်သက်ပေးချင်ပါတယ်။ဟုတ်ကဲ့။
မျိုးဆက်တဲ့အမျိုးသမီးတွေအနေနဲ့ကိုလက်လန်းမမီနိုင်တဲ့ခေါင်းဆောင်ကိုအားကျနေကြမယ့်အစားကိုလက်လန်းမီတဲ့အရာကနေစတင်လှုပ်ဆောင်ခြင်းအပြင်ကိုတူးချင်းစီရဲ့ခေါင်းဆောင်မှုအရေးချင်းကိုမြင့်တင်လို့ရနိုင်ကြောင်းရှေးဟောင်းသုတေသနဘာသာရနောက်ဆုံးနေ့ကျောင်းသူမှတ်နှမ်းဤခိုင်ကပြောပါတယ်။
အရင်ဆုံးဆရာမရုပ်အရင်ကျေးဇူးတင်ပါတယ်အခုလိုတင်တဲ့ပြည်ပြီးသွားတဲ့အချိန်မှာပေါ့နော်အရင်ရုံကြီးကြီးရှိလာတယ်ကိုကကိုလေကွန်ပျူတာရှိလာအရင်တော့ဆို public speaking နဲ့အစအရင်ကြောက်တယ်ပေါ့နော်ပြီးလို့ရှိရင်မြမအမျိုးသမီးတွေအနေနဲ့ဒေါ်ဆန်းစုကြည်ကိုအားကြလို့ရတယ်ဒါပေမဲ့သူ့အပဲအားကြပြီးတော့ရည်စက်မနေသင့်ဘူးကိုကိုတိုင်းကဒီပေါ့နော်ကိုလက်တလန်းမှာရှိတဲ့အရာတွေကိုနဲ့စပြီးလှုပ်တင်တယ်ပေါ့နော်ကိုကလီဒါကောင်းတစ်ယောက်လည်းဖြစ်လာနိုင်တယ်စပိုတာကောင်းလည်းတစ်ယောက်လည်းဖြစ်လာနိုင်တယ
်လက်ရှိမြန်မာနိုင်ငံကြုံတွေ့နေရတဲ့ငြိမ်းချမ်းရေးဆွေးနွေးမှုဒီမိုကရေစီပြုပြင်ပြောင်းလဲရေးတနင်္ဂနွေလုံးနဲ့ဆိုင်တဲ့ဥပဒေတွေလွတ်တော်အတွင်းရေးဆွဲပြဋ္ဌာန်းမှုစတဲ့လုပ်ငန်းစဉ်အသီးသီးမှာမြို့သမီးတို့ရဲ့ပါဝင်မှုအနည်းဆုံး30ရာခိုင်နှုန်းရှိတယ်လို့သုတေသနစစ်တမ်းတွေမှာဖော်ပြပါတယ်။ဒါပေမဲ့အဲဒီကဏ္ဍအသီးသီးမှာလက်ရှိမြို့သမီးပါဝင်မှုနှုန်းဟာ10ရာခိုင်နှုန်းတည်းမကျော်လွန်ဘူးလို့ဆိုပါတယ်။ဒါကြောင့်လဲဒေါက်တာမီမီဝင်းဘတ်အပါအဝင်မြို့သမီးအခွင့်အရေးလှုပ်ရှားသူတွေကဆုံးဖြတ်ချက်ချနိုင်တဲ့နေရာတွေမှာအမျိုးသမီးတွေပုံမှုပါဝင်လာနိုင်ရေးအတွက်ဟောပြောလှုံ့ဆော်ပေးနေကြတာဖြစ်ပါတယ်။ဒီကနေ့ဟောပြောပွဲကိုလာနာထောင်ကြတဲ့အကြောင်းသူအကြောင်းသားတွေကလက်ရှိရှိနေတဲ့စံတန်ဖိုးကန့်သက်ချက်တွေကိုထိုးဖောက်ကျော်လွှားပြီးအနာဂတ်ရဲ့ခေါင်းဆောင်ကောင်းတွေဘယ်နှယောက်ထွက်ပေါ်လာမလဲဆိုတာကတော့မသိနိုင်သေးပါဘူး။ဒါပေမဲ့အနာဂတ်မှာအမျိုးသမီးခေါင်းဆောင်ကောင်းတွေများများပေါ်ထွက်လာဖို့အတွက်ဆိုရင်အခုလိုပညာပေးဟောပြောပွဲတွေဟာအရေးပါတဲ့ခြေလှမ်းအစပဲဖြစ်ပါတယ်ခင်ဗျာ။